အမေရိကန်ကာကွယ်ရေးဝန်ကြီးသစ်ပီဟက်ဆက်ကအမေရိကန်စစ်တပ်တွင်အပြောင်းအလဲတွေပို့ပြီးတော့လှုံ့ဆော်ဖို့ဂရုပြုပြောဆိုလိုက်ပါတယ်ကာကွယ်ရေးဝန်ကြီးသစ်အဖြစ်ပထမဆုံးနဲ့စတဲ့တာဝန်ယူဖို့ရောက်လာတဲ့စစ်မှုထမ်းဟောင်းနဲ့ Fox News ရဲ့အစီအစဉ်တင်ဆက်သူအောင်ဟက်ဆက်ကိုအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့အပြင်ဘက်မှာပူရဲစေဦးစီးချုပ်အကြီးအကဲဗိုလ်ချုပ်ကြီး CQ Brown ကကြိုဆိုပါတယ်ကာကွယ်ဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ရတာကတသက်တာဂုဏ်ယူစရာဖြစ်ကြောင်းကာကွယ်ဝင်ကြီးဌာနအနေနဲ့ပို့ပြီးတော့အရှိန်မြှင့်လုပ်ငန်းတွေဆောင်ရွက်မှာဖြစ်ကြောင်းဟက်ဆက်ကသတင်းထောက်တွေကိုပြောပါတယ်အမေရိကန်သမ္မတရဲ့တရားဝင်အမိန့်ညွှန်ကြားချက်တွေကိုကာကွယ်ဝင်ကြီးဌာနတွင်းမှာချွင်းချံမရှိမြန်မြန်အကောင့်ထဲဆောင်ရွက်မှာဖြစ်ကြောင်းတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းဟက်ဆက်ကပြောပါတယ်အထက်လွတ်တော်မဲခွဲမှုမှာဒုတိယသမ္မတဂျေဒီဘန့်စ်ရဲ့အနိုင်ရှုံးဆုံးဖြတ်ပေးတဲ့ထောက်ခံမဲကိုရပြီးထောက်ခံမဲ52မဲကန့်ကွက်မဲ50နဲ့ဟက်ဆက်ကိုကာကွယ်ဝင်ကြီးအဖြစ်တောက်ချာနေနှောင်းပိုင်းမှာအတည်ပြုတာပါစနေနေ့မှာကာကွယ်ဝင်ကြီးအဖြစ်ချန်ကျင်ခဲ့ပြီးနောက်တနင်္ဂနွေနေ့မှာတော့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့ဆက်သွယ်စကားပြောခဲ့ပြီးဒါကမိတ်ဆက်ဆွေးနွေးမှုသာဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ကပြောဆိုထားပါတယ်ရှင်